ဖိလစ်ပိုင်နိုင်ငံအလဲပိုင်းနေရာအတော်များများကိုခုလိုဖျက်ဆီးပစ်လိုက်တဲ့တိုင်ဖုန်းမုန်တိုင်းဟာဗီယက်နမ်နဲ့တရုတ်နိုင်ငံကမ်ဘောဒီးယားတွေကိုမဝင်ရောက်ခင်မှာတော့တပ်ဆိုင်အာဏာပိုင်တွေဘက်ကကြိုတင်ပြင်ဆင်မှုတွေကိုအလျင်မြန်ဆောင်ရွက်ခဲ့ကြပါတယ်။ဟေယန်တိုင်ဖုန်းမုန်တိုင်းဟာဒေသဆိုင်ချင်းတရင်းလာနေအစောပိုင်းမှာတရုတ်နဲ့နေချင်းဆက်ဗီယက်နမ်နိုင်ငံမြောက်ပိုင်းကမ်ဘောဒီးယားမှာကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့မိုးလေဝသအေဂျင်စီတွေကကြိုတင်တွက်ဆထားပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းကတော့ဒီမုန်တိုင်းဗဟိုအနီးလေးတိုက်တဲ့နှုန်းဟာအများဆုံးတနအီကို86မိုင်ရှိတယ်လို့အမေရိကန်ရေတပ်ရဲ့ဒီတိုက်ဖုန်းမုန်တိုင်းသတိပေးချက်ဌာနကထုတ်ပြန်ပါတယ်။အနောက်မြောက်ပိုင်းကိုရွှေလျားသွားပြီးတော့ဒီတုန်ကင်ပင်လယ်ကွေ့ပေါ်မှာတော့အားပြော့သွားလိမ့်မယ်လို့ခန့်မှန်းရပါတယ်။အဲ့ဒီချိန်အားပြော့သွားရင်တော့တိုက်ဖုန်းမုန်တိုင်းအဆင့်ကနေပြီးတော့အပူပိုင်းမုန်တိုင်းအဆင့်ကိုရော့ကျသွားပွဲလည်းရှိပါတယ်။ဗီယက်နမ်အာဏာပိုင်တွေကတော့ဒီကနားတလျှောက်ကလူဦးရေ6သိန်းကျော်ကိုဘေးလွတ်ရာမိုးကအောက်ကိုရွှေ့ထားလိုက်ပြီးတော့သုံးရက်စာဒီအစားနဲ့ရည်တွေကိုပြင်ဆင်တူလောင်ထားကြဖို့အများပြည်သူကိုတိုက်တွန်းနေပါတယ်။ဒါအပြင်ပင်လယ်ပင်ကလှေသင်္ဘောတွေလည်းစိတ်ကန်းတွေကိုပြန်လာကြဖို့အမိန့်ထုတ်ထားပါတယ်။မုန်တိုင်းရဲ့ခိုက်တာကြောင့်လူ6ဦးထက်မနည်းသေဆုံးခဲ့ရပြီလို့ဗီယက်နမ်သတင်းတွေမှာကြေညာပါတယ်။မုန်တိုင်းကြောင့်မလို့ဗီယက်နမ်မြောက်ပိုင်းမှာရှိတဲ့မြို့တော်ဟန်နွိုင်းမှာလည်းမိုးကြီးမယ်လို့ခန့်မှန်းရပါတယ်။ဒါကြောင့်မလို့တနင်္လာနေ့ကျရင်တော့ဒေသအတွင်းမှာရှိတဲ့ကျောင်းအလုံးကိုပိတ်ထားပါတယ်။တရုတ်နိုင်ငံမှာတော့ဒီဟေယန်တိုက်ဖုန်းမုန်တိုင်းအန်ရီကိုအယောင်တတ်မှတ်မှုအဆင့်၄ဆင့်ကနေဒီအဆိုးဆုံးအနီရောင်အဆင့်ဖြစ်နေအဆိုးကတတ်မှတ်သတိပေးထားတယ်လို့တိယုတ်ဆူရသတင်းတွေမှာကြေညာပါတယ်။တိုင်ဖုန်းမုန်တိုင်းကြောင့်တရုတ်နိုင်ငံရဲ့တောင်ပိုင်းဟန်နန်ကျွန်းမှာတနင်္ဂနွေနေ့ကမိုးသည်ထန်ခဲ့ပါတယ်။အခုတနင်္လာနေ့ကျလို့ရှင်လည်းအလားတူကွမ်တုံးပြည်နယ်အတွင်းမှာမိုးကြီးလိမ့်မယ်လို့ခန့်မှန်းထားပါတယ်။တိယုတ်အာနာဝတီဘက်ကတော့ဟင်နိုင်မှာရှိတဲ့ဒေသခံ33,000ကိုဘေးလွတ်ရာမိုးကောက်ကိုရွှေ့ပေးခဲ့ပါတယ်။မုန်တိုင်းကြောင့်မလို့အဲ့ဒီမှာတော့လက်ဆက်မီတွေပြတ်တောက်ကုန်ပြီးတော့လေယာဉ်ခီးစင်တွေကိုလည်းရပ်ဆိုင်းထားပါတယ်ခင်ဗျာ။